ဒီကနေ့ကွန်ပျူတာတွေတယ်လီဖုန်းတွေမှာမြန်မာတိုင်းလိုလိုအသုံးပြုနေကြတဲ့မြန်မာစာလုံးတွေဟာဇော်ကြီးဖောင်းလိုလူသိများတဲ့စာလုံးတွေဖြစ်ကြပါတယ်ဒီစာလုံးတွေနဲ့လူမှုကွန်ရက်စာမျက်နှာတွေမှာမြန်မာလိုရေးပြီးအဆက်အသွယ်လို့ပြောဆိုနေကြသလိုကွန်ပျူတာတွေမှာလည်းအီးမေးလ်များကိုသုံးပြီးစာပို့ချိန်မှာမြန်မာစာလုံးတွေကိုရိုက်ပြီးအဆက်အသွယ်လုပ်နေကြပါတယ်ဒါပေမဲ့ဒီအခြေအနေဟာအခုပြောင်းလဲရမယ့်အခြေအနေဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့ဇော်ကြီးစာလုံးဟာအပြည်ပြည်ဆိုင်ရာကသတ်မှတ်ထားတဲ့ဥပဒေသားတချို့နဲ့ကိုက်ညီမှုမရှိတာကြောင့်လို့ဆိုပါတယ်တကယ်ကမြန်မာတွေအချင်းချင်းမြန်မာလိုစာရေးပြီးဆက်သွယ်ရမှာအပြည်ပြည်ဆိုင်ရာဥပဒေသားဆိုတာအရေးမကြီးပေမဲ့အရေးကြီးတဲ့စာတွေထုတ်ပြန်ချက်တွေသုတေသနတွေအစိုးရထုတ်ပြန်ချက်တွေတမိုင်းဆိုင်ရာအချက်လက်တွေစတဲ့အချက်တွေကိုသိမ်းဆည်းရမှာတော့ဇော်ကြီးဖောင်းကိုတုံးတဲ့သူတွေတူကြပေမဲ့အချက်လက်တွေကိုတုံမီးတဲ့ဒေတာတွေမှာပြဿနာရှိနေတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကွန်ပျူတာပညာရှင်အသင်းကအတွင်မူဦးမင်းဦးကအခုလိုပြောပါတယ
်ဒီနီကုတ်စနစ်ကိုမလိုက်နာတဲ့တခြားသောမြန်မာသားစနစ်တွေအားကြတော့စံနှုန်းတစ်ခုထဲမှာမသိနေတဲ့ကြောင့်မို့လို့ကိုဒေတာကိုပြန်ရှာတဲ့အခါမှာအပြည့်ရကြင်မှာရဒေတာကိုရိုက်ပြီးသိထားတဲ့လူကမျိုးစုံရှိနိုင်တာပေါ့ဟိုကဟို Google ဘာတော်မှဒီနီကုတ်စနစ်ကိုမလိုက်နာတဲ့မြန်မာသားစနစ်တွေကိုလိုက်ပြီးတော့ရှာရင်ထွက်လာတဲ့ဒေတာချင်းကသူမှမဟုတ်ဘူး။ကိုဖိုင်လုပ်တဲ့အချိန်မှာရိုက်လိုက်တဲ့အတိုင်းပဲသူကပြန်ရှာသေးတာ။ဒါကြောင့်မို့လို့ဒီအချိန်မှာကျွန်တော်တို့အချက်လက်တွေအားလုံးကိုပြည်ပြဝဝပြန်ရှာလို့ရခြင်းနဲ့ဆိုရင်ယူနီကုတ်ရဲ့စနစ်ကိုလိုက်လာတဲ့ညီဒီဖော့မျိုးမဆိုဘူး။ညီဒီစနစ်မျိုးမဆိုအသုံးပြုလို့ရပါတယ
်။ဦးမင်းဦးပြောပြသွားတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအသုံးပြုတဲ့ဇော်ကြီးဖော့နေကြောင့်တိုမီသိန်းစီယာမှာပြဿနာတွေတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်ဒီအခြေအနေတွေကြောင့်ယူနီကုတ်စနစ်ကိုတုံးဖို့လိုပြီလို့နှိုးဆော်တာတွေမြင်တွေ့လာတယ်လို့တချို့လည်းပြောင်းလဲအသုံးပြုလာတာတွေ့ရပါတယ်ဒါပေမဲ့ယူနီကုတ်ကိုတုံးသူနဲ့ဇော်ဂျီဖောင်းကိုတုံးသူတွေကြားမှာကွာဟမှုတချို့ကိုတော့မြင်တွေ့လာပါတယ်အဲ့ဒါကတော့ဇော်ဂျီဖောင်းကိုအသုံးပြုတဲ့စာကိုယူနီကုတ်အသုံးပြုသူတွေကဖတ်လို့မရတယ်လို့ပဲယူနီကုတ်နဲ့ရေးတဲ့စာကိုဇော်ကြီးဖောင်းသမားတွေကဖတ်လို့မရတာဖြစ်ပါတယ် Facebook ကိုအသုံးပြုသူတယောက်ကရင်ဖွင့်လာတာတော့ Unicode တုံးတဲ့သူတွေနဲ့စကားပြောရတာနိုင်ငံသားတယောက်နဲ့စကားပြောရတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်တကယ်လဲ Unicode ဖြစ်လာအောင်ရေးသားသူတွေဟာအထက်ကမြန်မာတွေမဟုတ်ဘူးလို့အမည်မဖော်လိုတဲ့မြန်မာဖောင်းများရေးသားခဲ့ဘူးသူပညာရှင်တယောက်ကပြောပါတယ် Windows Computer တွေမှာ Unicode စနစ်ရေးသူဟာကနေဒါနိုင်ငံသားတယောက်ဖြစ်ပြီးမက်ကန်ဒေါ့စနစ်အတွက်ယူနီကုတ်ရေးသူကတော့အင်ဒိုနီးရှားနိုင်ငံသားတူဖြစ်နေတာပါသူတို့ရေးသားတာတွေဟာအပြည်ပြည်ဆိုင်ရာစနစ်နဲ့လို့ဆိုပေမဲ့မြန်မာနိုင်ငံသားတွေစာရေးတဲ့ပုံစံနဲ့ခြားနားမှုရှိတယ်လို့ဆိုပါတယ်ဥပမာကောင်းဆိုတဲ့စကားလုံးကိုရိုက်တဲ့အခါမှာကာကြီးရေးချငတ်သက်ဝတ်စနှလုံးပေါင်းလို့ရေးပြီးမှတဝေထိုးကိုရိုက်ရတာမျိုးဖြစ်ပါတယ်ဒါဟာလဲတင်မုံကြီးတင်ရိုးအရာဖြစ်တယ်လို့ဆိုပေမဲ့မြန်မာနိုင်ငံသားတွေစာရေးပုံဟာတင်မွန်းကြီးပါဥပဒေသားနဲ့ရေးသားခြင်းမဟုတ်ဘူးလို့ဆိုပါတယ်အဓိကကတော့ Unicode စနစ်ဟာကောင်းမြင်ကောင်းကြားတော့လဲခေါရိုးကျိုးနေတဲ့မြန်မာတွေရဲ့စာရေးဟန်ကိုပြင်ရမယ့်သဘောဖြစ်နေတယ်လို့ဆိုပါတယ်ဒါပေမဲ့တချို့ကလည်းမြန်မာတွေအနေနဲ့ပြင်ဆင်ရရှိတာတွေကိုပြင်လိုက်တာဟာလိုအပ်ချက်ဖြစ်တယ်လို့ယူဆသူတွေရှိပါတယ်အမေရိကန်ပြည်တော်စုမှနေထိုင်သူကွန်ပျူတာပညာရှင်တဦးဖြစ်တဲ့ကိုတီဟာကတော့Unicode စနစ်နဲ့ရေးသားခြင်းဟာပိုပြီးမှန်ကန်တယ်လို့စနစ်လဲကြပါတယ်လို့ပြောပါတယ်
။ကာကြီးခါခွေးတင်ပြီးတော့မှကျွန်တော်တို့ကဖြွေထိုးတို့အသက်တွေကိုကျွန်တော်တို့တင်ရတာ။ဟုတ်အဲ့လိုသဘောမျိုးပဲဖြစ်သွားတာပေါ့နော်ပြောရမယ်ဆိုလို့ချင်းကျွန်တော်စတင်ကလေးကဖြွေထိုးစတင်ပြီးတော့မှဟိုအနောက်ကနေပြီးတော့ဟိုကာကြီးတို့ခါခွေးတို့လာတာမဟုတ်ဘူးလေ။ကာကြီးခါခွေးအရင်တင်ပြီးတော့မှဖြွေထိုးတို့ရေးချတို့အဲ့ဒါလေးကိုတင်ရတာဆိုတော့လေသူ့ရဲ့သွားတဲ့ပုံစံကစနစ်ပို့ကြတယ်လို့ကျွန်တော်ကမြင်နေပြ Unicode သွားတဲ့ပုံစံ
။တကယ်ကမြန်မာတွေအယိုးဆွဲနေတဲ့ပြင်းထန်တာတွေအများအပြားရှိနေတာဖြစ်တယ်လို့လည်းပြောပါတယ်
။အယိုးဆွဲနေတဲ့အကျင့်ဆိုတာဒီဟာတခုလည်းမဟုတ်ချမ်းတဲ့ဟာတွေမှလည်းအယိုးဆွဲတဲ့အကျင့်တွေပြင်ရမှာရှိနေတဲ့အတွက်ကြောင့်မလို့ဒီဟာကတော့အဓိကပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ international standard ကိုတခုကိုဝင်ပြီးတော့ကျွန်တော်မြန်မာစာကိုရှာလို့ရအောင် database တွေထဲထည့်လို့ရအောင်ဆိုတဲ့အနေအထားမျိုးကိုတုံးမယ်ဆိုလို့ရှင်တော့ဒီဟာလေးကိုတော့ကျွန်တော်တို့ကြောင်းလဲတဲ့နေပေါ့နော်ကျွန်တော်ထင်တာလူတိုင
်းကိုတီဟာပြောပြသွားတာပါ။ဒါပေမဲ့ပြဿနာကတော့မြန်မာပြည်တွင်းမှာမြန်မာစာကိုရိုက်ပြီး အသုံးပြုသူတွေထဲမှာအထူးကားကတယ်လီဖုန်းကိုတုံးပြီးလူမှုရေးစာမျက်နှာတွေကနေအဆက်အသွယ်လုပ်သူအများဆုံးဖြစ်ပါတယ်။အခုမြန်မာနိုင်ငံထဲကိုဝင်လာတဲ့တယ်လီဖုန်းတိုင်းလိုလိုမှာစာရိုက်ရာမှာသုံးတဲ့မြန်မာဖောင့်ကိုလူအများသုံးတဲ့ဇော်ကြီးဖောင့်ကိုပဲထည့်ပေးထားတာဖြစ်ပါတယ်။ယူနီကုန်းနဲ့ရေးတဲ့စာတွေကိုတယ်လီဖုန်းအသုံးပြုသူတွေအနေနဲ့ဖတ်လို့မရခြင်းဟာအဓိကပြဿနာပဲဖြစ်ပါတယ်။ဦးမင်းဦးပြောတာက
အရင်းမြစ်တွေကပြောင်းပေးလိုက်မှအခြားတွေကတော့သူအလိုလျောက်ပြောင်းပါဗျ။အရင်မြစ်တွေကတယောက်ကခြုံပြီးပြောင်းပြီးနောက်တန်တဲ့လူတွေကမပြောင်းပြန်ရင်လည်းအဲ့ဒါပြဿနာရှိပြန်အောင်။ဘာလို့အခုလည်းအခုဖြစ်အဲ့လိုဖြစ်မှာပဲလေ။ပြောတဲ့အတိုင်းပဲ။ဘာလို့သတင်းမီဒီယာရဲ့ဟာလည်းကိုယ့်ရဲ့စားသုံးသူတွေကိုကြည့်ရတာကိုအခုကအေးငါတို့ပြောင်းမယ်ကွာလို့ပြောရင်လေနောက်လေးကျဖတ်တဲ့လူတယောက်မှရှိမှာမဟုတ်တော့
လက်ရှိမှာအစိုးရအနေနဲ့ electronic စနစ်ကိုအသုံးပြုတဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုလုပ်ကင်ဖို့ e-government လုပ်ကင်ဖို့ပြင်ဆင်နေတာမို့အစိုးရထုတ်ပြန်ချက်စာတွေကိုမကြမတင်မှာပဲ unicode စနစ်ကိုသုံးပြီးထုတ်တော့မယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။ဒီနေရာမှာပြည်တွင်းပြည်ပမြန်မာစာကိုအသုံးပြုနေတဲ့မီဒီယာအဖွဲ့အစည်းတွေကကြားကာလအခြေအနေမှာစာဖတ်သူတွေအဆင်ပြေအောင်စောင့်ရွက်ပေးသင့်တယ်လို့ဦးမင်းဦးကယူဆပါတယ်
။အခုသတင်းဌာနတွေကလည်းဒီ unicode version နဲ့အဲ့ဒီအတိုင်းကိုတစ်ခုထုတ်ပေးပြီးရင်သူ့ရဲ့အောက်မှာဇော်ဂျီနဲ့ပတ်သက်ပြီးနောက်တစ်ခုထုတ်ပေးဒါဆိုလို့ရှိရင်ကျွန်တော်ဆိုလိုချင်တာသတင်းထဏာအားလုံးကဒီလိုမျိုးနှစ်ခုကိုအငြင်းနဲ့ရှင်ထုတ်ပေးလိုက်ပေါ့ဘာဖြစ်လာမလဲဆိုရင်အချိန်ကာလတစ်ခုရောက်လာတဲ့အခါမှာအစိုးရကခုနပြောတဲ့ phone manufacturer တွေကိုပြောလို့ရပြီဖုန်းတွေထဲမှာ unicode compliant phone တွေထည့်ပေးလိုက်တော့စနစ်တွေကိုထည့်လိုက်ဇော်ဂျီမထည့်နဲ့တော့လို့ပြောလိုက်ရင်အဲ့ဒီဖုန်းတွေကဇော်ဂျီမဟုတ်တော့ဘူး unicode ဖြစ်နေမှာ
ဦးမင်းပြောပြသွားတာပါဒါပေမဲ့စာဖတ်သူတွေဖုန်းအသုံးပြုသူတွေအတွက်အပြောင်းလဲလုပ်ဖို့ကအခက်အခဲရှိမှဖြစ်တယ်လို့ကြားကာလစာဖတ်သူတွေအတွက်မီဒီယာတွေအနေနဲ့လဲဖုန်းနှမျိုးနဲ့လုတ်ကင်ပေးဖို့ဟာလဲအခက်အခဲတွေရှိနေပါတယ်ဒီအခြေအနေမှာရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်လာဖို့ကြိုးစားနေသူတွေရှိတယ်လို့သိရပါတယ်အခုပြဿနာဖြစ်နေတဲ့ဖုန်းနှမျိုးတွေကဘယ်ဖုန်းကိုမှမသုံးဘဲတတိယဖုန်းတစ်မျိုးကိုထုတ်လုပ်နိုင်ဖို့ကြိုးစားသူတွေရှိနေပြီးသူတို့အဆိုအရကတော့အဲ့ဒီဖုန်းအသစ်ဟာဇော်ဂျီဖုန်းကိုရောယူနီကုတ်ကိုရောဖတ်လို့ရတဲ့အပြင်စာရိုက်ရာမှာတော့ဇော်ဂျီဖုန်းနည်းနဲ့ပဲရိုက်လို့ဖြစ်တယ်လို့ဆိုပါတယ်ဒီအတွက်အချိန်တော့နည်းနည်းစောင့်အောင်မယ်ထင်ပါတယ်